မြန်မာနိုင်ငံတွင်ညှိနှိုင်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုမှာတာဝန်ရှိသူတွေကိုဖော်ထုတ်ရည်ရွယ်ဖို့အင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတစ်လောကမှာမဟာမိတ်နိုင်ငံတွေနှိနှိကပ်ကပ်လက်တွဲဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတအိမ်မျိုးကထုတ်ပြန်ပါတယ်။အကြမ်းဖက်နှိမ်နင်းမှုနဲ့အာဏာသိမ်းမှုတွေမှာတာဝန်ရှိသူတွေကိုအရေးယူရာတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်နေပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နာမည်နဲ့ထုတ်တဲ့အဲ့ဒီကြေညာချက်မှာဖော်ပြခဲ့တာပါ။ငြင်းငြင်းချမ်းချမ်းဆန္ဒပြရင်ပြစ်ခတ်လို့အသက်ဆုံးရှုံးခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနည်းချီးကွဲရပါတယ်လို့လည်းရေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူတာကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်မှုတွေရှိနေရမှာမနေ့ကစစ်တပ်နဲ့ရဲကအင်အားသုံးနေတဲ့အကြောင်းလူ20ဝန်းကျင်တိစုံခဲ့တဲ့အပေါ်နိုင်ငံတကာဖိအားတွေလည်းတိုးလာနေတာပါ။နှစ်ပေါင်း10နှစ်ချီစစ်အာဏာရှင်တွေအုပ်ချုပ်မှုအောက်ရောက်ခဲ့ရတဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းစအချိန်မှာခုလိုစစ်တပ်ကပြန်ပြီးတော့အာဏာသိမ်းလိုက်တဲ့အတွက်မြန်မာအိန္ဒိယနိုင်ငံတွေရောအနောက်နိုင်ငံတွေရဲ့ပြစ်တင်ရှုံချမှုတွေပေါ်ထွက်လာတာပါမြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံခြားဝန်ကြီးတွေကမြန်မာအရေးအထူးအစည်းအဝေးတရက်ကိုအွန်လိုင်းကနေအင်္ဂါနေ့မှာကျင်းပမှာဖြစ်ပြီးမြန်မာစစ်ဖက်ကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုနားထောင်မယ်လို့စင်ကာပူနိုင်ငံခြားဝန်ကြီး Vivian Balakrishnan ကလွှတ်တော်ကိုပြောပါတယ်လက်နက်မဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့ဝန်ကြီး Vivian ကတနင်္လာနေ့ကတောင်းဆိုလိုက်သလိုဒေါ်အောင်ဆန်းစုကြည်ကိုပြန်လွှတ်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လည်ဆွေးနွေးဖို့လည်းတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့လုပ်ရဟာဆက်ဆုပ်စရာကောင်းလာတဲ့အကြံဖက်မှုဖြစ်တယ်လို့ပြောပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီး Mark Carney ကလည်းလူသေးစီလောက်တဲ့စစ်တပ်ရဲ့အင်အားသုံးမှုဟာဆိုးဝါးလွန်းတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတဲ့အပေါ်ရှုံချထားတဲ့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူဒရက်စ်ကလည်းနိုင်ငံတကာအတိုင်းဝိုင်းကမြန်မာအရေးတင်းညစ်တညွတ်တဲ့ဝိုင်းဝန်းပြောကြားဖို့တိုက်တွန်းထားတာပါမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကလည်းအာဏာသိမ်းထားတဲ့စစ်တပ်ကဒီအတိုင်းကျင်းသေးဆက်ပြီးတော့ပြုမူနေမှာဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကအပြင်းထန်တုံ့ပြန်ဖို့တိုက်တွန်းထားတာပါမြန်မာစစ်တပ်ကိုလက်နက်မယောင်းဖို့စစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုထပ်ပြီးတော့အရေးယူတံခတ်ဖို့စစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတံခတ်ဖို့နဲ့နိုင်ငံတကာရာဇဝတ်ခုံရုံးတင်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကထောက်ခံချက်ပေးဖို့ကိုလည်းကုလအထူးကိုယ်စားလှယ်ကအကြံပြုထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအလဲကျဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကဒီကနေ့မှစပြီးတာဝန်ယူမှာပါလုံခြုံရေးကောင်စီရဲ့အစည်းအဝေးအဂျင်ဒါကိုဒီကနေ့ကြေညာဖို့ရှင်းနေပြီးဒီအထက်မြန်မာအရေးကိစ္စပါလာနိုင်တယ်လို့လည်းမျှော်လင့်ထားကြပါတယ်